တော်တာရှင်များခင်ဗျာဒေါအောင်ဆန်းစုကြည်ဓာတ်ပုံနေမြမဒီမိုကရေစီရဲ့မဂ္ဂဇင်းတွေကိုဖျောင်းဝင်ခဲ့မှုနဲ့အမေရိကန်နိုင်ငံသူမစ်ဂျွိုင်းအက်နာကိုသူရောက်ရှိနေတဲ့တာချီလေးမျိုးမှာဖမ်းဆီးခဲ့ပြီးနောက်သူတဲတဲ့ဟိုတယ်မှာပဲနှစ်ရက်အကြာကျုံးနဲ့ထိန်းသိမ်းထားပြီးပြန်လွတ်ပေးခဲ့တာဖြစ်ပါတယ်အဲဒီလိုဖမ်းဆီးခဲ့ရမှာတစုံတရာထိခိုက်အောင်လုံဆောင်ခဲ့တာရှိပါသ သူတို့ကျမကိုနာကျင်အောင်လုပ်လိမ့်မယ်လို့မထင်ခဲ့ပါဘူး။သူတို့ကျမကိုတလေးတစားဆက်ဆံခဲ့ပါတယ်။ကောင်းကောင်းမွန်မွန်ထားပါတယ်လို့ပြောသွားတာပါ။ Miss Joy Agna ဟာဒီမိုကရေစီပြည့်ပြည့်ဝဝမထွန်းကားသေးတဲ့နိုင်ငံတွေအထူးသဖြင့်အာဖရိကနဲ့လက်တင်အမေရိကတိုက်ကနိုင်ငံတွေကိုလည်းသွားရောက်လေ့လာခဲ့တဲ့ပညာရှင်တဦးဖြစ်ပါတယ်။အခုလည်းပဲမြန်မာနိုင်ငံအကြောင်းကိုကောင်းကောင်းလေ့လာပြီးမှမြန်မာနိုင်ငံအထက်ကိုဝင်ရောက်ခဲ့တာဖြစ်ပါတယ်။အဲ့ဒီအတွက်မြန်မာနိုင်ငံဟာစစ်မှန်တဲ့ဒီမိုကရေစီနိုင်ငံအဖြစ်ပြောင်းလဲတာရှိပါသလားလို့မေးမြန်းရမှာတော့
Oh, of course it hasn't changed. It's changed in name, but the people who are elected.
Oh, ဘာတွေများပြောင်းလဲလို့လဲ။ပြောင်းလဲတယ်ဆိုလို့နာမည်တစ်ခုပဲရှိပါတယ်။မြန်မာနိုင်ငံသားတွေအဖမ်းခံရတယ်။အခုဆိုရင်စစ်တပ်ကနောက်ခံထားတဲ့အစိုးရကမြန်မာနိုင်ငံသားတွေကိုသူတို့ရဲ့အမြင်သဘောထားတွေပြောဆိုခွင့်မရှိဘူး၊လှုပ်ရှားသွားလာခွင့်မရှိဘူး။အရင်အစိုးရလိုပဲအားလုံးအတူတူဖြစ်တဲ့အတွက်ဘာမှမပြောင်းလဲဘူးဆိုတာကဘာကသိပါတယ်လို့ပြောသွားတာပါ။မြန်မာနိုင်ငံအရင်နဲ့ပတ်သက်လို့သူ့ရဲ့အမြင်သဘောထားတွေကိုမေးမြန်းရမှာနိုင်ငံတကာဖိအားတွေနဲ့ပတ်သက်တာလည်းပါဝင်ပါတယ်။ဒါကြောင့်အမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံအပေါ်ချမှတ်ထားတဲ့စီးပွားရေးပိတ်ဆို့မှုဟာမြန်မာအစိုးရကိုဖိအားပေးရမှာလုံလောက်တယ်လို့ထင်ပါသလားဆိုတဲ့အမေးကိုတော့
Sanctions is not enough. I think that there are many ways that both the US government and individual American citizens can help.
မြန်မာအစိုးရအပေါ်ချမှတ်ထားတဲ့စီးပွားရေးပိတ်ဆို့မှုဟာလုံလောက်မှုမရှိပါဘူး။မြန်မာနိုင်ငံပြောင်းလဲရေးအတွက်အမေရိကန်အစိုးရကောအမေရိကန်ပြည်သူတဦးချင်းကောအကူအညီတွေပေးနိုင်ကြတယ်လို့ကျွန်မထင်ပါတယ်။ဒီလိုပဲကြံတဲ့နိုင်ငံတကာကလည်းမြန်မာဒီမိုကရေစီရေးအတွက်ထိရောက်တဲ့အကူအညီတွေပေးကြဖို့လိုအပ်ပါတယ်။မြန်မာပြည်သူတွေဟာတကယ်ကိုမလွတ်မြောက်ကြသေးပါဘူးလို့သူကပြောဆိုသွားတာပါ။အမေရိကန်ပြည်ထောင်စုဟာကမ္ဘာဒီမိုကရေစီနဲ့လူ့အခွင့်အရေးအတွက်တာဝန်ရှိတဲ့နိုင်ငံတစ်ခုအဖြစ်ခံယူထားပါတယ်။အဲ့ဒီအတွက်သူနေထိုင်ရာအမေရိကန်ပြည်ထောင်စုကိုပြန်လည်ရောက်ရှိခဲ့ရင်မြန်မာဒီမိုကရေစီရေးအတွက်ဘာတွေများဆောင်ရွက်ဖို့ရှိပါသလဲလို့မေးမြန်းခဲ့ပါတယ
်
ကျမအနေနဲ့အမေရိကန်ပြည်ထောင်စုကိုပြန်ရောက်ခဲ့ရင်မြန်မာဒီမိုကရေစီထွန်းကားရေးအတွက်အများကြီးလုပ်နိုင်ပါတယ်အမေရိကန်ပြည်ထောင်စုမှာမြန်မာနိုင်ငံသားနိုင်ငံရေးခေါလုံသူတွေအများကြီးရှိပါတယ်လုံဆရာနီလန်းတွေအများကြီးပါတချို့အဖွဲ့အစည်းတွေအတွက်ငွေကြေးဆိုင်ရာအကူအညီတွေပေးပို့နိုင်ကြပါတယ်တက္ကသိုလ်တွေကိုတွားရောက်ပြီးမြန်မာနိုင်ငံမှာဒီမိုကရေစီနဲ့လူ့အခွင့်အရေးမရှိတဲ့အကြောင်းကိုအများသိအောင်ဟောပြောနိုင်ပါတယ်